ရှိထောင်ရှာနိုင်ငံများအတွင်းအာဆီယံကဒီကနေ့တနင်္ဂနွေနေ့မှာသမိုင်းဝင်သဘောတူညီချက်တစ်ခုကိုလက်မှတ်ရေးထိုးလိုက်ကြပါတယ်စုစုပေါင်းထုတ်ကုန်ပမာဏဒေါ်လာ2.7ထရီလီယံတန်ဖိုးရှိမယ်လူဦးရေ6.25သန်းနေထိုင်နေဒေသတွေမှာယင်းဤတွင်နေကုန်သွယ်ရေးလွတ်လွတ်လပ်လပ်စီစဉ်ဖြစ်ထွန်းဝင်ပြုလိုက်တဲ့အာဆီယံစည်းဝါးရေးအတိုက်အဝန်းကိုကွာလာလမ်ပူးကြီးညာချက်နဲ့ထူထောင်လိုက်တာဖြစ Indonesia, Laos, Malaysia, Philippines, Singapore, Thai, Vietnam နဲ့မြန်မာနိုင်ငံကခေါင်းဆောင်တွေလက်မှတ်ရေးထိုးကြပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေကိုနောက်နှစ်မှာအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကိုလာရောက်ဖို့အမေရိကန်သမ္မတဩဘားမားကဖိတ်ကြားပြီးအားလုံးကလည်းအမေရိကန်သမ္မတရဲ့ဖိတ်ကြားချက်ကိုလက်ခံခဲ့ကြပါတယ်။အာဆီယံနဲ့စီးပွားရေးဆက်ဆံမှုခိုင်မာအားကောင်းလာစေဖို့အာဆီယံထိပ်သီးညီလာခံကိုတက်ရောက်လာတဲ့အမေရိကန်သမ္မတဩဘားမားကအာဆီယံအဖွဲ့ကြီးအနေနဲ့ဒေသတွေမှာဥဆောင်ဥရွက်အခမ်းအနားကရှိနေတဲ့လို့လည်းပြောဆိုခဲ့ပါတယ်။